မွန်ပြည်နယ်ကကြီးကြေးညာစာတင်ကြောင်းတွေမှာအစုလိုက်ကိုဗစ်ကူးစက်မှုတွေရှိနေတယ်လို့ပရိုက်တာလူမှုကွန်ရီအသင်းတွေကပြောပါတယ်။မနေ့ကချောင်းဆုံမြို့နယ်ကမာမူကြီးရွာစာတင်ကြောင်းတစ်ခုမှာဆရာဆရာမနဲ့ကျောင်းသူကျောင်းသားတွေကိုဗစ်ကူးစက်နေတာဆက်ရှိတွေ့ရှိခဲ့ပြီးသူတို့နဲ့ရှိတွေ့သူတွေလည်းကိုဗစ်ကူးစက်တာဆက်ရှိတွေ့ရှိခဲ့ပါတယ်။မူတို့မြို့နယ်ကစာတင်ကြောင်းတွေမှာလည်းကိုဗစ်ဖြစ်သူတွေရှိနေပါတယ်။မွန်ပြည်နယ်ကကိုဗစ်ကူးစက်မှုအခြေအနေကြောင်းရန်ကုန်ကလာတဲ့တွင်မတ်ထွန်ပြည်သူတွေပြောပြပါမယ်။
ချောင်းဆုံမြို့နယ်ကမာမူကြီးရွာကအခြေခံပညာအထက်တန်းစာသင်ကျောင်းခွဲတစ်ခုမှာဆရာဆရာမနဲ့ကျောင်းသူကျောင်းသားစုစုပေါင်းအယောက်90ကျော်ကိုဗစ်ကူးစက်နေတာကိုဖေဖော်ဝါရီလ10ရက်နေ့မှာစစ်ဆေးတွေ့ခဲ့တယ်လို့ကမာမူလူမှုကွန်ရီးအသင်းကပြောပါတယ်။ကိုဗစ်အတည်ပြုလူနာတွေကိုကမာမူကမူကြိုကျောင်းတစ်ခုမှာတရားခွဲစိတ်ကူတာပေးနေပါတယ်။သူတို့နဲ့ထိတွေ့တဲ့သူ19ယောက်ထက်မနည်းမှာလည်းကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတယ်လို့ပရိုက်တာကွန်ရီးပေးနေသူတူကပြောပါတယ်။
ကျောင်းသားကျောင်းသူတွေမှာတွေ့တယ်မနေ့ကောင်ကဆိုလို့ရှိရင်50ယောက်ထပ်တော့ပို့တွေ့တဲ့သူကြတော့ရွာမှာရှိတဲ့ဟိုတာမူတို့ကျောင်းမှာလေအမှတော့တိတန်ထားလာပြီးတော့ဈေးဟိုတာလောက်ထားပေးတာပေါ့ဒီနေ့ကြတော့ခုလက်ရှိတော့ကတော့19ယောက်လောက်ရှိမှုရှိနေပြီပေါ့ဒီနေ့ထပ်တွေ့တာကကျောင်းသားတွေနဲ့မိသားတွေအိမ်ကကွန်တက်တွေပေါ့အခုတော့ဒီယာယီပေါ့နော်19ရောက်ဆိုတာညနေထိကဘယ်လိုလာမှမသိသေးဘူးပေါ့
ကိုဗစ်တည်ပြလူနာအများစုမှာနှာဆီးချောင်းဆိုးဖြစ်ကြပေမဲ့လို့ပြင်းထန်တဲ့ယောဂလက္ခဏာတွေတော့မခံစားရဘူးလို့ပြောပါတယ်တချို့ကလည်းဘာယောဂလက္ခဏာမှမတွေ့ဘဲကိုဗစ်ပိုးစစ်ဆေးတွေ့ရှိတဲ့အတွက်လူများကြားမှာပြန့်နှံ့ကူးစက်နေပါကိုစိုးရိမ်နေကြပါတယ်အရင်ကကျေးရွာတွေမှာကိုဗစ်ယောဂပိုးတွေ့ရသူတယောက်စာနှစ်ယောက်စသာရှိပြီးအခုလိုအစုလိုက်ပြုံလိုက်တွေ့ရှိတာမျိုးကတော့မကြုံဘူးလို့ဖရိုက်တာကွန်ရီနေသူတွေကပြောပါတယ်။ဆောင်းဆောင်မျိုးနဲ့ကမာမူချင်းရွာထက်တန်းကျောင်းမှာအယောက်90ကျော်ကိုဗစ်အစုလိုက်ကူးစက်နေပေမဲ့ကျောင်းလုံးကျောင်းသားစုစုပေါင်း600လောက်ရှိတဲ့ကျောင်းကိုတော့မသိသေးဆက်ဖွင့်ထားပါတယ်။အလားတူပဲမူရုံမျိုးနယ်တွေကစာတင်ကျောင်း3ယောက်မှာလည်းကိုဗစ်အတည်ပြုလူနာ20ကျော်ရှိတယ်လို့ဖရိုက်တာလူမှုကွန်ရီအစင်ကပြောပါတယ်။သူတို့နဲ့ထိတွေ့တဲ့သူတွေကိုလည်းဆက်ပြီးတော့အစီအစဉ်ပို့လုပ်နေကြပါတယ်။ဘူးမျိုးနယ်ဝန်မှာဖေဖော်ဝါရီလ10ရက်နေ့အထိခမန်းကျင်းကိုဗစ်အတည်ပြုလူနာ40လောက်ရှိပြီးအခုရက်ပိုင်းအတည်ပြုလူနာတွေတိတိတတ်တာများလာတယ်လို့လူမှုကွန်ရီးအသင်းကပြောပါတယ်။တိမ်မာတယောက်စားတွေ့ရတဲ့တမိသားစုလုံးကူးခံရတာမျိုးတွေ့ရတယ်လို့ပြောပါတယ်
။မိသားစုစုစုမှာတဦးတွေ့ကြည့်တာနဲ့ကျွန်တော်တို့မိသားစုအကုန်လုံးနှီးပါးကပိုးပြန်တွေ့တာပေါ့နော်။အဲကျွန်တော်တို့အုံမီကွန်လို့ကျွန်တော်တုံ့တက်လို့ရတာပေါ့ကျွန်တော်ထင်ရတာပေါ့နော်။ဒါကျမကြီးကတော့ဘယ်လိုပြောလဲကျွန်တော်မသိကျွန်တော်ရဲ့အမြင်ကိုပြောပြတာပါ။ချိုးတွေကကွန်တက်တွေကတော့တချို့ကဖျားနေတယ်ပြောတယ်တချို့ကတော့ဘာမှမဖြစ်ဘူးနောက်ပြီးတော့သူအများဆုံးအားဖြင့်ကာကွယ်ဆေးအနည်းဆုံးနှစ်ကြိမ်ထိုးထားတဲ့လူတွေပဲဟိုတွေ့ရတယ်တချို့ကတော့တစ်ကြိမ်နဲ့ထိုးရသေးတယ်တချို့ကတော့မထိုးရသေးဘူးပေါ့နော်အဲလိုလည်းတွေ့တာပေါ့နော
်မူကြီးနဲ့အတွင်းကိုဗစ်အတည်ပြုလူနာတွေအခုရပိုင်းပိုများလာပေမဲ့အများစုကယောဂပြင်းထန်တဲ့လက္ခဏာတွေတော့မပြသဘူးလို့မူကြီးနဲ့စံမာရေးတာဝန်ရှိသူတို့ကပြောပါတယ်ပြည်သူလူထုအနေနဲ့ကိုဗစ်စီးကနဲ့အညီသွားလာနေထိုင်နိုင်အောင်ပြန်လည်ချက်မှတ်သွားမယ်လို့လည်းပြောပါတယ်
။ကျောင်းမှာကြာကလေးတွေကဆိုကိုဗစ်စီးကနဲ့ညီတော့အလုံးနေကြရဆိုပြန်ရက်ွက်တွေရောက်သွားလို့ရှိရင်တော့ဒီလိုမျိုးသူတို့တွေကလေးတွေကအဲသွားလာလို့ရှားတဲ့ဟိုကူးလူသွားတဲ့အနေထားကြောင့်ဖြစ်ပါမှာကျွန်တော်အဲ့ဒါလည်းပြန်ပြီးတော့အဲပြန်ပြီးတော့ရှင်းစစ်ပြီးတော့ဒီမှာအပြင်မှာကိုဗစ်စီးကနဲ့ညီနေအောင်လည်းဆက်လုပ်ပြီးတော့ကျွန်တော်တို့ကိုယ်ငယ်လို့ရှိပါလိမ့်မယ်။
ကျမ်းမာရေးဌာနထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းညင်သွားခြင်းနေ့စဉ်အတည်ပြုလူနာ100ဝန်းကျင်လောက်ပဲရှိခဲ့ပေမဲ့ဖေဖော်ဝါရီလ9ရက်နေ့ကစလို့တနင်္ဂနွေလုံးအတည်ပြုလူနာ100,000ကျော်အထိမြင့်တက်ခဲ့ပါသေး။အေးမီးတဲ့ပုံစံဖျောင်းတာတွေလည်းအတော်များများရှိနေကြပေမဲ့ကိုဗစ်ကရောဂါဟုတ်မဟုတ်အတည်ပြုစစ်ဆေးနိုင်ဖို့အခြေအနေမပေးသူတွေလည်းအများပြားရှိနေကြပါရဲ့ရှင်။